This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ပြည်သူကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီလ5ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြပါမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းလို့ချက်ကိုမေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့မေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့လင်းစင်းရဲစခန်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့တိုက်ခိုက်ခဲ့ပြီးတော့မိရှုဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မင်းဘူးခရိုင်ဆလင်းမြို့နယ်အတွင်းမှာရှိတဲ့လင်းစင်းတိုက်နယ်ရဲစခန်းကိုမဟာမိတ်တော်လိုင်းအင်အားစုများကစီးနင်းတိုက်ခိုက်ခဲ့ပြီးတော့မိရှုဖျက်ဆီးခဲ့တယ်လို့ဗမာတပ်တော်ကထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ3ရက်နေ့တနင်္လာနေ့မနက်6နာရီကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့နှစ်နာရီကြာကြာအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းရဲစခန်းအတွင်းမှာရှိတဲ့စစ်ကောင်စီတပ်သားများအကြအဆုံးများခဲ့တယ်လို့ဖော်ပြထားပြီးတော့မိဒီလာလီတဲ့စခန်းကနေဂျက်ဖိုက်တာတစ်စီးဖြင့်လေကြောင်းပစ်ကူပေးခဲ့တယ်လို့သိရပါတယ်။အဲဒီနောက်ရဲစခန်းကိုမိရှုဖျက်ဆီးခဲ့ကမဟာမိတ်တော်လန်ရေးအင်အားစုများမှရဲဘော်များအထီးခိုက်မရှိဘဲစနစ်တကျပြန်လည်ဆုတ်ခွာခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ပွဲကိုဗမာတပ်တော်ဘာမာအာမီအမှတ်939တပ်ရင်း၊မင်းဘူးခရိုင်အမှတ်1တပ်ရင်း၊မင်းဘူးခရိုင်အမှတ်5တပ်ရင်း၊ဒေါင်းစစ်အောင် LPDF ၊ဆလင်းပါကဖာ၊ဒေါင်းညီနောင် LPDF ၊ SLN LPDF မင်းဘူးခရိုင်လက်ယုံတပ်ဖွဲ့နဲ့မကွေးတိုင်းဒရုန်းတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါရယ်ခင်ဗျာ။ဆလဘီဇဂိုင်းတပ်မ33မှမုံရွာနမခတို့အင်အားဖြည့်တင်းရန်ထွက်လာတဲ့တံပြားကဂျမ်မာကားတန်းကိုမိုင်းဆွဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇဂိုင်းမြို့တပ်မ33မှမုံရွာမြို့နမခတို့အင်အားနဲ့လက်နက်များတယ်ဆောင်ပြီးတော့တံပြားကဂျမ်မာကား၄စီးထွက်ခွာလာနေတာကိုကင်းတောက်ရဲဘော်များမှတရင်ပြပို့လာတဲ့အတွက်ကြောင့်မိုင်းဆွဲရဲဘော်များမှမိုင်းပွိုင်းရှိရာသို့စစ်ကောင်စီလမ်းပိုင်းလုံခြုံရေးကင်းအထက်ထက်ကြားမှကက်ကက်ခဲခဲသွားရောက်ပြီးတော့ဖေဖော်ဝါရီလ၄ရက်နေ့နေ့လယ်12နာရီ12မိနစ်အချိန်မှာချောင်းဦးမုံရွာလမ်းပိုင်းတနေရာမှာအထူးပြုလုပ်ထားတဲ့ပရိသတ်9လုံးတွဲမိုင်းပွိုင်းဖြင့်တံပြားကဂျမ်မာကား၄စီးတန်းရဲ့ဒုတိယမြောက်ကားရဲ့ခေါင်းပိုင်းကိုတီတီမီမီမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်း Area 71 PB Defense Force မှတရင်ထုတ်ပြန်ထားပါသည်။၎င်းကားမှမိုင်းထိမှန်ထိုးရက်သွားပြီးတော့လမ်းပိုင်းလုံခြုံရေးကင်းများမှမိုင်းဆွဲရဲဘော်များကိုတွေ့ရှိသွားကရဲဘော်များပြေးထွက်လာတဲ့နောက်မှလိုက်လံပြီးတော့လက်နက်ငယ်များဖြင့်တရက်ဆက်လိုက်လံပစ်ခတ်ကြတယ်လို့ဖော်ပြထားပါသည်။စစ်ကောင်စီလမ်းပိုင်းလုံခြုံရေးများရဲ့ပစ်ခတ်မှုကြောင့်ပြည်သူတို့အူကြီးထိမှန်ပြီးတော့တီးဆုံးသည့်ကိုကြားသိရတဲ့အတွက်ကြောင့်တော်လန်ရဲဘော်များမှယူကျုံမရမိသားစုနဲ့ထတ်တူကြေကွဲဝမ်းနည်းရကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီ MUGDF တပ်ဖွဲ့ရဲ့စခန်းတစ်ခုကိုစစ်ကောင်စီစစ်ကြောင်းကစီးနှင်းဖျက်ဆီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်စက်မှု2ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းက MUGDF တပ်ဖွဲ့ရဲ့စခန်းတစ်ခုကိုဝင်ရောက်စီးနှင်းဖျက်ဆီးခဲ့တယ်လို့အညာမြေတပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ3ရက်နေ့နေ့လယ်12နာရီကမ်းမှာအင်အား300ဖြင့်ထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာအညာမြေတပ်ပေါင်းစုမဟာမိတ်တပ်ဖွဲ့ဖြစ်တဲ့ MUGDF စခန်းကိုစီးနှင်းဖျက်ဆီးခဲ့တာလို့ဆိုပါတယ်တပ်ဖွဲ့မှရဲဘော်များရှေ့တန်းမစ်ရှင်ထွက်နေခြင်းဖြစ်တာကြောင့်နောက်တန်းယူပေါက်ဖြစ်ခဲ့ပြီးတော့မကာကွယ်နိုင်ခဲ့ပေဆုံးရှုံးမှုတန်ဖိုးချက်သိန်းပေါင်း450ဝန်းကျင်ကဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်ဒါအပြင်အဆိုပါစစ်ကောင်စီစစ်ကြောင်းရဲ့ဖျက်ဆီးမှုကြောင့်ခြေရွာများနဲ့ပြည်သူများများစွာထိခိုက်ဆုံးရှုံးခဲ့ရသေးတယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးတောင်ခန်းတိုက်ပွဲမှာဖမ်းဆီးရမိတဲ့စစ်တုံးပန်းတပ်ဦးက DPLA တပ်ဖွဲ့ဝင်တပ်ဦးရဲ့အကူအရင်ဖြစ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရမီနယ်မြောက်ပိုင်းနောင်ချိုမြို့နယ်တောင်ခန်းဒေသတိုက်ပွဲအတွင်ဖမ်းဆီးရမိခဲ့တဲ့စစ်တုံးပန်း၅ဦးထဲမှ DPLA တပ်ဖွဲ့ဝင်တပ်ဦးရဲ့အကူအရင်ဖြစ်သူပါဝင်လာပြီးတော့ညီကို၂ဦးပြန်လည်ဆုံတွေ့ခဲ့ကြတယ်လို့သိရပါတယ်။ဖေဖော်ဝါရီလ၄ရက်နေ့မနက်ပိုင်းမှာအာမတ932တပ်နဲ့အာမတ436တပ်ကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို TNL နဲ့ DPLA ပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ပွဲအတွင်းစစ်တုံးပန်း၅ဦးကိုဖမ်းဆီးရမိခဲ့တာပါ။အဆိုပါစစ်တုံးပန်းတွေတဲကတဦးဟာဓနုပြည်သူလွမြောက်ရေးတပ်တော် DPLA ရဲဘော်တဦးရဲ့အကူအရင်ဖြစ်တယ်လို့သိရပါတယ်။အကူဖြစ်သူဟာစစ်ကောင်စီတပ်ထဲမှာအနေကြာခဲ့တဲ့တက်ကြအဆင့်ရှိသူဖြစ်ပြီးတော့တိုက်ပွဲအတွင်းရရှိလာတဲ့ပုံးပဲ့ဒဏ်ရာတွေကိုညီဖြစ်သူ DPLA ရဲဘော်ကပြုစုပေးနေတယ်လို့ဆိုပါတယ်။ DPLA ရဲဘော်အနေနဲ့သူ့ရဲ့အကူဖြစ်သူစစ်တုံးပန်းအတွက်တစုံတရာအခွင့်အရေးတောင်းဆိုတာမျိုးမရှိဘူးလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပကံတို့ဖျားဘူးလာတဲ့လူငယ်တချို့စစ်တပ်ကစစ်မှုထမ်းတပ်သားများအဖြစ်ဖမ်းဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့ညပိုင်းမှာအကြမ်းဖက်စစ်တပ်ကပကံမြို့ပေါ်မှာရှိတဲ့နေအိမ်များဟိုတယ်များနဲ့တဲခိုခန်းများကိုအဲဇင်းဝင်ရောက်စစ်ဆေးခဲ့ပြီးတော့လူငယ်10ဦးကျော်ကိုဖမ်းဆီးခဲ့ကအဲဇင်းမတိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ထဲကိုပို့ဆောင်လိုက်တယ်လို့ဒေသတရင်များအရာသိရပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့မှာ6ဖျားလရက်ကွက်မှာလူငယ်12ဦးနဲ့ဖေဖော်ဝါရီလ2ရက်နေ့မှာပကံမြို့တက်6လုံးရက်ကွက်မှာလူငယ်15ဦးကိုဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်။ပကံမြို့ကံများကညပိုင်းအပြင်မထွက်ကြဘဲပကံကိုလာလေတဲ့လူငယ်တချို့ကည၈နာရီခွဲစိုင်းကယ်စီးအပြင်ထွက်တာကြောင့်မှောင်ရိပ်ခိုမှုနဲ့အဖမ်းခံရတယ်လို့ဟိုတယ်ဝန်ထမ်းတအုပ်ကပြောဆိုထားပါတယ်။စစ်တပ်ကအင်စည်းကားများအရဲဝတ်များဖြင့်ပကံရှိဖျားများကိုနှိမ့်ညံ့မပြတ်လှည့်ပတ်နေပြီးတော့ပကံကိုဖျားဘူးလာတဲ့မိသားစုများမှလူငယ်များကိုပြစ်မှတ်ထားဖမ်းဆီးလာတာကြောင့်တတိထားဖို့လိုအပ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးရွှေညောင်မှာစစ်မှုထမ်းစည်းရင်ပါတဲ့လူငယ်တအူဇွဲကျူးချတည်ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တောင်ကြီးမြို့နယ်ရွှေညောင်မြို့ရေနံဝန်ဝန်ထမ်းလိုင်းကမှစစ်မှုထမ်းစည်းရင်ပါတဲ့လူငယ်တအူရွှေညောင်ဇလီပါဒုံစက်ယုံအနီးညောင်ဘယ်မှာဇွဲကျူးချတည်ချောင်းကြံခဲ့ပြီးတော့ဖေဖော်ဝါရီလ4ရက်နေ့မနက်ပိုင်း9နာရီခွဲအချိန်အကြောင်းကြားလာတဲ့အတွက်ကြောင့်ရက်ကွက်နေပြည်သူများကတွားရောက်ကူညီဆောင်ရွက်ပေးခဲ့ကြောင်းခန်းသာငုံတရင်ဌာနမှဖော်ပြထားပါတယ်။ထိုလူငယ်ဟာအသက်19နှစ်ရှိပြီးတော့ဖေဖော်ဝါရီလ15ရက်နေ့မှာစစ်မှုထမ်းတွားရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြောက်ဦးမှာတရားမဝင်ပြင်ပအရက်များDLEPS ဖမ်းဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ3ရက်နေ့မှာအာရခပြည်မြောက်ဦးမြို့မှာအာရခပြည်သူဒေါ်လန်ရေးအစိုးရရဲ့အာရခပြည်သူလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဌာန DLEPS တပ်ဖွဲ့ဝင်တွေကတရားမဝင်ပြင်ပအရက် BR တွေကိုလိုက်လံရှာဖွေဖမ်းဆီးနေကြောင်း Golden Error Media မှာဖော်ပြထားပါတယ်။ပြင်ပအရက် BR ကင်းစင်ရေးအတွက်အရန်ဖြန့်ဖြူးရောင်းချနေတဲ့စိုင်တွေနဲ့စားတောက်စိုင်တို့ကိုပါတဆိုင်ဝင်တဆိုင်ထွက်လိုက်လံရှာဖွေစစ်ဆေးဖမ်းဆီးနေတယ်လို့သိရပါတယ်။သိန်းစီရရှိထားတဲ့ပြင်ပအရက် BR ဝိုင်တွေကိုသက်ဆိုင်ရာကစနစ်တကျထိန်းသိမ်းထားပြီးတော့တရားမဝင်ရောင်းချနေတဲ့သူတွေကိုလည်းဥပဒေနဲ့အညီအရေးယူသွားမယ်လို့သိရပါတယ်။အာရခဒေသမှာပြင်ပအရက် BR ဝိုင်အပါဝင်ရစ်မျိုးကုန်မှန်သမျှကိုတင်သွင်းရောင်းချမှုမပြုလုပ်ဖို့နဲ့တင်သွင်းထားပြီးဖြစ်တဲ့ပြင်ပအရက် BR ဝိုင်နဲ့ရစ်မျိုးကုန်တွေကိုလည်းစက်တင်ဘာလ19ရက်နေ့ကနေ3လအတွင်းကုန်အောင်အပြီးသက်ရောင်းချကြဖို့ဒေသဆိုင်ရာရခိုင်ပြည်သူအာဏာပိုင်အဖွဲ့ကလိုက်လံပြောဆိုထားတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ရေဒီယို NUG သတင်းတောက်မင်းတီဟန်နဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဗီဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။ဗီဒီယို NUG သတင်းစီများမင်္ဂလာပါခင်ဗျာ။ကိုချင်အစပြီး2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မနက်ခင်းမှာတင်ပြပေးမယ်။ Radio NUG ပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့စကိုင်းတိုင်းနဲ့မကွေးတိုင်းရှိလူအခွင့်ရေးရာတာဝန်ခံများအားစစ်တီတော်ကျင်းဝတ်စည်းကမ်းဆိုင်ရာနည်းပြသင်တန်းကိုပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့တာဝန်ရှိသူများကသင်ကြားပို့ချပေးခဲ့တဲ့သတင်းပဲဖြစ်ပါတယ်။စစ်တီတော်ကျင်းဝတ်စည်းကမ်းဆိုင်ရာနည်းပြသင်တန်းကိုဇန်နဝါရီလ28ရက်နေ့မှဖေဖော်ဝါရီလ1ရက်နေ့ထိ9ရက်တာတင်းနှံဖြင့်စကိုင်းတိုင်းနဲ့မကွေးတိုင်းရှိလူခွင့်ရေးရာတာဝန်ခံများအားလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့တာဝန်ရှိသူများကတင်ကြားပို့ချပေးခဲ့တယ်လို့သတင်းရရှိပါတယ်။ အဲ့ဒီတင်နယ်မှာလူခွင့်ရေးရာတာဝန်ခံများအပြင်ပြည်သူ့အုပ်ချုပ်ရေးဂျန်နီယာမှတာဝန်ရှိသူများလည်းပါဝင်တက်ရောက်ခဲ့ကြပြီးအမျိုးသား15ဦးအမျိုးသမီး5ဦးပါဝင်ပြီးတင်နန်းသားအယောက်20ပါဝင်တက်ရောက်ခဲ့ပါတယ်။တင်နယ်မှာလူခွင့်ရေးရာအခြေခံအချက်အလက်များနိုင်ငံတကာလူသားချင်းဆိုင်ရာဥပဒေ IHL နဲ့ဆက်လျင်းတဲ့အကြောင်းအရာများအမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားရှိတဲ့စစ်တီတော်ကျင့်ဝတ်စည်းကမ်းများကိုရှင်းလင်းပြောကြားခြင်းနဲ့မြေပြင်မှာသိပညာပြန်လည်ဖြန့်ဝေနိုင်ရေးအတွက်လိုအပ်တဲ့နည်းပြဆိုင်ရာအရေးချင်းများဆောင်ရွက်ရန်အချက်များအစရှိသည်တို့ကိုတင်ကြားပို့ချခဲ့ပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့စစ်ကောင်စီအတွက်ဝင်ငွေကြားလမ်းများကိုကြားဖြတ်ငွေလိမ်ကိုင်းများကထောက်ပံ့ပေးနေပြီးမြန်မာလူထုနဲ့ဒေသတွင်းနိုင်ငံများကိုအကြီးအကျယ်ချင်းချောင်နေတယ်လို့NUG တမနာရုံးပြောခွင့်ရဦးကျော်စောပြောဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီအတွက်ဝင်ငွေကြားလမ်းများကိုကြားဖြတ်ငွေလိမ်ကိုင်းများကထောက်ပံ့ပေးနေပြီးမြန်မာလူထုနဲ့ဒေသတွင်းနိုင်ငံများကိုအကြီးအကျယ်ချင်းချောင်နေကြောင်းဖေဖော်ဝါရီလ4ရက်နေ့မှာမြို့သားညီညွတ်ရေးအစိုးရပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်း Press Briefing Season မှာတမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောဆိုခဲ့ပါတယ်။ကြားဖြတ် online ငွေလိမ်ရာဇဝတ်ကိုင်းတွေဟာဆီယနာယူရီရဲ့လက်တဆုပ်စာလူတစုအကျိုးမြတ်အတွက်အပြစ်မဲ့လူသိမ်းပေါင်းမြောင်များစွာပေါ်မှာမျက်မှောက်ခေကျုံပြုမှုအကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုလူကုန်ကူးမှုငွေလိမ်လည်မှုစတဲ့ဆက်ဆုပ်ရုံးရှားစရာကောင်းတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်နေကြတာဖြစ်ပါတယ်။ဒီငွေလိမ်ကိုင်းတွေဟာအကြမ်းဖက်စစ်တပ်အတွက်ဝင်ငွေရတဲ့လမ်းတွေကိုထောက်ပံ့ပေးနေတဲ့ပြင်မြန်မာလူထုကိုရောဒေသတွင်းနိုင်ငံတွေကိုပါအကြီးအကျယ်ချိမ့်ချောက်နေပါတယ်လို့တမနာရုံးပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောဆိုထားပါတယ်။အကြမ်းဖက်စစ်ကောင်စီရဲ့ကိုကြိုးစည်းဝါးနဲ့အာဏာတည်မြဲမှုကြိုးပမ်းဖို့လင်းနစ်တာကာလအတွင်း2024ခုနှစ်ရောက်မှာငွေကြေးခွာခြားမှုနဲ့မူရစ်ကုန်သွယ်မှုမှာမြန်မာနိုင်ငံဟာကမ္ဘာနံပါတ်၁ဖြစ်သွားကြောင်းကြားပြန့်တဲ့ຫນွေဥတော်လိုင်းတိုက်ပွဲဟာစံတန်မှုများအရယုံကြည်ချက်များအရပါအရှိတဲ့အနောက်ကိုဖြောင်းဖြောင်းဆန့်ကျင်နေတဲ့ကိစ္စဖြစ်ကြောင်းဒေါ်လိုင်းရဲ့ရည်မှန်းချက်ဟာအာဏာရှင်စနစ်ခြုံငင်းရန်လွတ်လပ်မှုတရားမျှတမှုနဲ့ဒဏ်တို့ညီမျှမှုကိုအာမခံပြီးငြိမ်းချမ်းသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရန်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂခမန်းချက်အရမြန်မာပြည်တွင်းကြားပြန့်လုပ်ငန်းများငွေလိမ်ကိုင်းများမှာအထမစေခိုင်းလုပ်လုပ်နေကြတဲ့လူပေါင်း132,000ကျော်ရှိတယ်လို့ခမန်းထားပြီးစာဝန်နေရေးကြက်တဲမှုကြောင့်မြန်မာနိုင်ငံသားများလည်းအ ਨੇ စုံတောင်းနေချီပြီးအမတန်ဆိုးရွားတဲ့ပတ်ဝန်းကျင်မှာအထမစေခိုင်းခံရတာကြောင့်ပြည်သူလူထုများအနေနဲ့အွန်လိုင်းငွေလိမ်ကိုင်းများရဲ့ဖျားယောင်းမှုအထူးရောက်လုတ်ခတ်မှုများကိုသတိဝရိယကြီးကြီးထားပြီးရှောင်ရှားကြဖို့တိုက်တွန်းပြောဆိုထားပါတယ်ခင်ဗျာအခုဆက်လက်ပြီးဂျပန်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးမစ္စတာမီယာဂျီတာကူမာကဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများနဲ့လက်ခံတွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ4ရက်နေ့ညနေ 4:20 မှာဂျပန်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးမစ္စတာမီယာဂျီတာကူမာဟာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများနဲ့မိနစ်20ကြာယင်းဤလေးစားစွာလက်ခံတွေ့ဆုံခဲ့တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းခံရပြီးတဲ့နောက်လေးနှစ်တာကာလအလွန်အခြေအနေများနဲ့ဆက်လင်းပြီးဒုတိယနိုင်ငံခြားရေးဝန်ကြီးမစ္စတာမီယာဂျီတာကူမာဟာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေများကိုအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်။မြန်မာပြည်ဒီမိုကရေစီစနစ်နဲ့ငြိမ်းချမ်းရေးအမြန်ဆုံးပြန်လည်ရရှိဖို့အတွက်ဂျပန်အစိုးရအနေနဲ့တိတိကျကျထိထိရောက်ရောက်ရှိတဲ့နိုင်ငံရေး policy ကိုလှုံ့ဆော်ပေးရန်တောင်းဆိုထားတဲ့တောင်းဆိုစာကိုလည်းလက်ခံခဲ့ပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးမစ္စတာမီယာဂျီကခက်ခဲဒုက္ခရောက်နေတဲ့မြန်မာပြည်သူများအားဖေးမကူညီမယ်ဆိုတဲ့ခိုင်မာတဲ့လမ်းစဉ်အောက်မှာဆက်လက်ပြီးလူသားချင်းစာနာမှုဆိုင်ရာကူညီများကိုပုံမှုကူညီပေးခြင်းနဲ့အတူနောက်တော်မှာလည်းသက်ဆိုင်ရာတာဝန်ရှိသူအသီးသီးနဲ့တွဲဆုံဆွေးနွေးပြီးအခြေအနေတိုးတက်ပြောင်းလဲလာရန်လုပ်ကိုင်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာအခုတခါစီပါရွာလူသက်မှု ICC ရေးယူဖို့ Fortified Rest အဖွဲ့တောင်းဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းပုတ်တလင်မြို့နယ်စီပါရွာမှာစစ်ကောင်စီတပ်သားတွေကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုနိုင်ငံတကာရာဇဝတ်ခေါ်ရုံး ICC ထံလွှဲပြောင်းပြီးစုံစမ်းစစ်ဆေးရေးယူဖို့အရှိတောင်အာရှအခြေစိုက်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortified Rest အဖွဲ့က ICC အဖွဲ့ဝင်နိုင်ငံတွေကိုဖေဖော်ဝါရီလ4ရက်နေ့မှာတောင်းဆိုလိုက်ပါတယ်။2024ခုနှစ်အောက်တိုဘာလ18ရက်ကစီပါရွာကန်ရဲသား6ဦးကိုစစ်ကောင်စီတပ်သားတွေကစိတ်သက်စစ်ဆင်ရေးတရက်အနေနဲ့ရည်ရွယ်ချက်ရှိရှိရရက်ဆက်ဆက်တပ်ဖြတ်ခဲ့ပုံရတယ်လို့ Fortified Rest အဖွဲ့ရဲ့ February 4ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အသက်ခံရသူတွေကအသက်80ဝန်းကျင်ဦးတင်လိုင်းအသက်42နှစ်ရွယ်ဦးတက်အောင်58နှစ်ရွယ်ဦးကျောင်းပူအသက်50ဝန်းကျင်တွေဖြစ်တဲ့ဦးရာစိန်နဲ့ဦးထေးတွေတို့ဖြစ်ကြပြီးစီပါရွာကန်တွေကိုယ်တိုင်အတိမပြုနိုင်သေးတဲ့တခြားရုပ်လောင်းတလောင်းကိုလည်းတွေ့ရှိခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ Fortified Rest ဖွဲ့ရဲ့လူခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးတာဝန်ခံတဦးဖြစ်တဲ့ကိုဆိုင်အာကာက ICC ဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံမှာနေတိုင်းညီမဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအဆုံးသတ်ဖို့ချက်ချင်းအရေးယူဆောင်ရွက်သင့်ပါတယ်လို့ထုတ်ပြန်ချက်မှာထည့်သွင်းတိုက်တွန်းထားပါတယ်။တပ်ဖြတ်ခံလိုက်ရတဲ့စီပါရွာသားတွေရဲ့မီးလောင်ထားတဲ့ရုပ်လောင်းတွေနဲ့ခနာကိုအစိမ့်ပိုင်းဖြတ်တောက်ခံထားရတဲ့ဓာတ်ပုံတွေကို Fortified Rest ကရရှိထားတယ်လို့ဆိုပါတယ်။ကိုလက်အင်္ဂါတွေကိုဖြတ်တောက်တာအရက်သားတွေကြောက်စိတ်ဝင်းအောင်ပြတ်တာတာကြောက်စိတ်တွေသွင်းပေးပြီးအတင်းကျပ်နေရက်ကနေမောင်းထုတ်တာမခုခံမတော်လန့်ရင်းအောင်လုပ်တာတွေဟာနိုင်ငံတကာစစ်ဥပဒေအရစစ်ရာဇဝတ်မှုမြောက်တယ်လို့လည်း Fortified Rest ကဆိုပါတယ်။ဒီလိုထိတ်လန့်ကြောက်လန့်ပွဲရာစနစ်ပြူဝါတွေကိုစစ်ကောင်စီတပ်ကကျွလွန်နာဟာဒ ါပထမဆုံးအကြိမ်မဟုတ်ကြောင်း2023ခုနှစ်ကလည်းပလဲမြူနယ်ကတော်လိုင်းတပ်ဖွဲ့ဝင်တယောက်နဲ့ရဲသားတယောက်ကိုစစ်ကောင်စီတပ်သားတွေခေါင်းဖြတ်တက်ခဲ့တဲ့မှတ်တမ်းတပ်ပုံတွေကို45 rights အဖွဲ့ကရရှိထားတယ်လို့ထုတ်ပြန်ကြမှာပါရှိပါတယ် ICC ဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအခြေအနေကို ICC အစိုးရရှေ့နေစီချက်ချင်းလွှဲပြောင်းပြီး2021စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းအရသားတွေပေါ်ကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်စစ်ကောင်စီကိုအရေးယူသင့်တယ်လို့လည်း45 rights ကတိုက်တွန်းထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ဩစတြေးလျမှာမြန်မာအင်အားစုများကစစ်အာဏာရှင်ဆန့်ကျင်ရေးလူမှုဆန္ဒထုတ်ဖော်ပွဲများမြန်မာစစ်ကောင်စီတန်ရုံရှိကျင်းပမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဩစတြေးလျမှာမြန်မာအင်အားစုတွေကစစ်အာဏာရှင်ဆန့်ကျင်ရေးလူမှုဆန္ဒထုတ်ဖော်ပွဲများကိုမြန်မာစစ်ကောင်စီတန်ရုံရှိကျင်းပမယ်လို့သိရပါတယ်။ဖေဖော်ဝါရီလ6ရက် Parliament House Parliament Dr. Canberra နဲ့ Chinese Embassy SCC Office Myanmar Embassy တို့မှကျင်းပတော်မှာဖြစ်ပါတယ်။စကားဆရာမရေအာဏာသိမ်းမှု၄နှစ်ရှိလာခြင်းစကားဆရဲ့တရားမဝင်အတုယောင်ရွေးကောက်ပွဲကျင်းပရန်ကြိုးပမ်းနေခြင်းပေါ်ဟန်တာဆန့်ကျင်ခြင်းတရုတ်ဆိုရရဲ့မြန်မာအရေးကြားဝင်ဆွတ်ဖက်မှုကိုရှုံချခြင်းတို့ကိုရည်ရွယ်လှုံ့ဆော်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ခါရှဲရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုတစ်ခါမှာတော့တော်လန်ရေးကဗျာအစီအစဉ်အနေနဲ့မင်းကိုနိုင်ခန်းစားဖွဲ့တည်ထားတဲ့ Let's Go Home တချင်းကိုအတူလိုက်ဆူကြဆူရဲလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ရှင
် Let's Go Home တချင်းကိုအတူလိုက်ဆူကြဆူရဲအိမ်တွေဟာအယောင်တွေအရွယ်တွေမတူပေမဲ့အဲ့ဒီယောဂအိမ်လွမ်းနာခြင်းတော့နာတာရှိအတူပါပဲဝန်ခံမဝန်ခံကြွားပေမဲ့စည်းစာညိုတိုင်းဝန်းညိုတိုင်းခြေတိုင်ကိုလွှမ်းကြတာပဲဒါနဲ့စကားမဆက်လို့တော့မပြောတာတဲ့ဒီအလုပ်တွေကနေမသေးမပြောက်လွန်မြောက်တဲ့ဒီနေ့မှာဒီနေ့တိလာဆိုပြီးဇရက်တွေအိတ်တန်းတက်တယ်လို့အရင်ထက်ပိုလှနေမဲ့အိမ်ကိုပြန်ရမယ်300ဒီလုံးတွင်အောင်ခဲ့သမျှကောက်ခုံခွင့်ရတဲ့ပြတ်ဆောင်နံတွေနဲ့စัจကြုံပြန်ခြုံများနေတဲ့အိမ်တေဝါအုပ်ကြောင့်ခြာနာလဲအဖိုးဒုက္ကောက်ကြီးယူဆော့လို့ကြောကော့ရတဲ့သချင်းတွေနဲ့တေးတန်ဆုံးဇက်မြူးအိမ်ကောင်းချင်းစောင့်မိတိုင်းသူနဲ့ကိုဟာကိုနဲ့သူပါပဲလို့ရေညွတ်နေကြမတည့်အတူနေခြင်းအမှုပညာမော်ပေါက်သူတွေရဲ့အိမ်လက်ဆောင်စားကြလူစားကြသဘောတူပြီးသားထငင်းကြပါမစိုးရတဲ့စောကြီးတောင်ဝင်းအိမ်အကြောင်းများစွာကျိုးညှင်ရင်မနဲ့လင်းနေကြလင်းတဲ့မနဲ့ကြက်တရေရှိနေကြအိမ်တလူလူစာခန်းစည်းကိုလိုက်ဖမ်းနေကြောင်ကလေးနဲ့ဖြူစင်မှာစိတ်ချစွာအာမခံစပယ်ယုံလေးနဲ့အမေစိတ်ပရီလေးနဲ့ခွင့်လွတ်ခြင်းများနဲ့ပါမစိုးရခဲ့တဲ့အိမ်ပြီးတော့အညာမြေတောင်ပေါ်မြေကပြာပုံအတိပြန်စရာအိမ်မရှိသူတွေရဲ့အိမ်ဒီနေ့တော့အိမ်လွမ်းနာအားလုံးဟာစိုလက်ဆရတုကိုမဲစာတောင်ကြီးကနေပွဲခါညောင်ရင်အပိုက်ကိုကူးလိုက်တယ်အိမ်မဟုတ်တဲ့အိယာမှာညထောင်ချီမပျော်လူရောင်နီမော်ဖူးလိုက်တဲ့အခါတန်ရာတွေအိမ်ပြန်လမ်းမှာတပြေကက်တရဖူတွေကຫນွေဦးလိုက်တာကြီးဖွင့်ကြိုလိုက်တာမြင်ရပါတည
်းဗီဒီယိုအငူကြီးမှဆက်လက်အတင်ပြနေပါတယ်အခုတစ်ခါမှာတော့ပြည်ရင်းစစ်နဲ့ကပ်ဘေးလို့အမည်ရတဲ့မြန်မာနယူးခရိုနီကယ်ဖေဗူလာ3ရက်မြင်ကွေးမမခဆောင်းပါကိုပို့ပို့ဖတ်ကြားထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
မြန်မာနေဦးခရိုနီကယ်ဖေဖော်ဝါရီ3မြင်ကွင်းပြည်ရင်းစစ်နဲ့ကပ်ဘေးဗုဒ္ဓဘာသာရေးအရာကပ်ဘေး3ပါးရှိတယ်လို့ဆိုထားပြီးတက်တန္တရာကဲဆိုတဲ့လက်နက်ကြောင့်တည်ကြည်ပျက်စီးရခြင်းရောကန္တရာကဲဆိုတဲ့ယောဂါကြောင့်တည်ကြည်ပျက်စီးရခြင်းနဲ့ဒုပိတ်ကန္တရာကဲအစာရေစာပြက်လက်မှုကြောင့်တည်ကြည်ပျက်စီးရခြင်းဆိုတဲ့ကပ်ဘေး3ပါးကိုအတိတ်ပဲဖွင့်ဆိုခဲ့ကြတာပါမကြာသေးခင်နှစ်များကဖြစ်ပွားခဲ့တဲ့ကိုဗစ်ကူးစက်ရောဂါကိုတကဘာလုံးအတိုင်းအတာနဲ့ဖြစ်ပွားခဲ့တဲ့က ကပ်ဘေးအစင်းလို့အားလုံးကသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ကိုဘေးကပ်ဘေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းပန်ဒမစ်ဆိုတဲ့ကူးစက်ရောဂါကပ်ဘေးအစင်းနှစ်နဲ့ချီသတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းကိုဘေးကူးစက်ရောဂါကပ်ဘေးမှာအများသောနိုင်ငံတွေနီးတူမလွတ်နိုင်ခဲ့ပဲ2021ခုနှစ်နှစ်လယ်ကာလမှာလူအသက်ပေါင်းတောင်းနဲ့ချီတည်ဆုံးခဲ့ကြရတာအများသိရှိကြပြီးဖြစ်ပါလိမ့်မယ်။အချက်အလက်တိတိကျကျကောက်ယူမှတ်တမ်းတင်နိုင်စွမ်းမရှိတော့လဲအဆိုပါ2021ခုနှစ်ဇူလိုင်လ၊ဩဂတ်လ၊စက်တင်ဘာလတွေမှာတင်ကိုဗစ်ကူးစက်ရောဂါနဲ့လူဦးရေ 3,000 ထက်မနည်းအသက်ဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။ဒီအဖြစ်ကိုပဏာမအနေနဲ့ရည်ညွှန်းရခြင်းကကပ်ဘေးရဲ့တည်ပြန့်မှုနဲ့ထိခိုက်သေးဆုံးမှုအတိုင်းအတာကိုနှိုင်းယှဉ်ကြည့်စီလိုတာကြောင့်ရည်ညွှန်းရခြင်းဖြစ်ပါတယ်။မြန်မာနိုင်ငံအဖို့2021ခုနှစ်ကိုဗစ်ကူးစက်ရောဂါကပ်ဘေးနဲ့အသေးအပြောက်များဆုံးကာလကျော်လွန်ပြီးနောက်မှာတော့လက်နက်ကြောင့်ဒေသပြစီရခြင်းဆိုတဲ့စစ်ပွဲဖြစ်ပွားခြင်းအခြေအနေတွေကိုဆက်လက်ကြဆင်းခဲ့ရပြန်ပါတယ်။အဲဒီကာလကစတင်အရှိန်မြင့်လာခဲ့တဲ့စစ်ပွဲတွေတစတစကျပြန့်လာရမှာအခု၄နှစ်ကြာမြင့်ချိန်မှာမြန်မာနိုင်ငံအနှံ့ပြစစ်ပွဲဓာတ်ရိုက်ဖြစ်တဲ့နည်းမြေတွေနဲ့စစ်ပွဲဓာတ်ရိုက်မဖြစ်သေးတော့လေစစ်ဘေးရဲ့အကျိုးဆက်ကိုခံစားနေရတဲ့နည်းမြေတွေအဖြစ်နှစ်မျိုးနှစ်စားသာခွဲခြားနိုင်တဲ့အနေအထားဖြစ်ပါတယ်စစ်ပွဲတွေကဆရာနာရှယ်စနစ်ကိုဖယ်ရှားဖို့လိုအပ်ချက်တောင်းတိုက်ခိုက်ကြတာတိုင်းရင်းသားလူမျိုးစုတွေအနေနဲ့မိမိတို့အမျိုးသားလွတ်မြောက်ရေးအတွက်တိုက်ခိုက်ကြတာဖြစ်စေပေါ်ထွက်လာတာဖြစ်ပြီးမြန်မာနိုင်ငံပြည်တွင်းစစ်ကကမ္ဘာမှာနှစ်ကာလအရှိကြဆုံးလို့ဆိုရလောက်အောင်နှစ်80ကျော်ရှည်ကြလာခဲ့ရက2021ခုနှစ်ဆရာနာသိမ်းပြီးနောက်မှာအကျယ်ပြန့်ဆုံးနဲ့အပြင်းထန်ဆုံးဖြစ်ပွားလာတာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေအခု၄နှစ်ပြည့်ကာလအတွင်းအရက်သားတည်ဆုံမှုကိန်းဂဏန်းများကောက်ယူကြရမှာ AAPP ရဲ့ကိန်းဂဏန်းအရစစ်ကောင်စီလောက်ကလက်နက်ကင်တပ်ဖွဲ့ရဲ့လက်ချက်နဲ့အရက်သား6800ဝန်းကျင်တည်ဆုံခဲ့ရတယ်လို့ဆိုပါတယ်ဒီကိန်းဂဏန်းတွေထဲနှစ်ဖက်လက်နက်ကင်တပ်တွေရဲ့တည်ဆုံမှုတွေမပါရှိသေးတယ်လို့တော်လိုင်းလက်နက်ကင်တပ်ဖွဲ့တွေကမှားယွင်းတပ်ဖြတ်မှုဖြစ်စေစစ်ကောင်စီတရင်ပေးလို့တန်တရားနဲ့တပ်ဖြတ်တာဖြစ်စေရက်ကြီးအုပ်ချုပ်ရေးမှုယာအိမ်မှုဒလန်စတဲ့တန်တရားနဲ့တပ်ဖြတ်ခံရတဲ့ကိန်းဂဏန်းတွေပါဝင်ခြင်းမရှိဘူးလို့နားလည်ရပါတယ်အတန်းပြည့်ခံမှန်းကြည့်ရင်အရက်သားတည်ဆုံမှု 8,000 ကနေအများဆုံး 10,000 လောက်အထိရှိပြီးဖြစ်ကောင်းလည်းဖြစ်နိုင်ပါတယ်လက်နက်ကင်အဖွဲ့ဝင်တွေတည်ဆုံမှုကအရက်သားတည်ဆုံမှုတက်ပုံပုံများပြကောင်းလည်းများပြနိုင်ပါတယ်ဒါတွေကအသက်တည်ဆုံမှုတနည်းအားဖြင့်ဆိုရရင်လက်နက်ကြောင့်တည်တည်ပြည့်စည်မှုတွေခံမှန်းချက်ပမာဏဖြစ်ပါတယ်လက်နက်ကင်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားမှာကူးစက်ရောဂါဖြစ်စေကူးစက်ရောဂါမဟုတ်တဲ့ကျန်းမာရေးနဲ့မညီညွတ်တဲ့ပတ်ဝန်းကျင်အာဟာရလုံးလုံးလောက်လောက်မရှိတဲ့အခြေအနေတွေမှာကူးစက်ရောဂါတွေမတည်ဆုံတင်မဲ့တည်ဆုံရတာတွေဖြစ်ပွားနေတာလဲသတင်းတွေမှာမကြာခဏကြားသိနေကြရတာဖြစ်ပါတယ်ဆွေပြေးဆောင်ဒုက္ခတဲ့စခန်းတွေမှာရာသီဥတုတန်ကြောင့်အသက်အရွယ်ကြီးသူတွေတည်ဆုံကြရတာဆွေပြေးဆောင်စခန်းတွေမှာကူးစက်ရောဂါတွေဖြစ်ပွားပေမဲ့ဆေးဝါးရှာပတာကုသမှုမခံယူနိုင်ကြရတာတွေကြောင့်လဲရောဂါနာရကပ်ဘေးလို့ဆိုရလောက်အောင်ကပ်ဘေးဆိုင်လာကြရတာဖြစ်ပါတယ်အခုရပိုင်းသတင်းတွေမှာရခိုင်ပြည်နယ်တောင်ပိုင်းဆစ်ဘေးတင်းရှောင်နေကြရတဲ့စခန်းတွေမှာကြီးရွာတွေမှာအရေးပြားရောဂါကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေတာဖြစ်ပါတယ်အထူးသဖြင့်ကလေးတငယ်တွေခြေထောက်တွေကိုယ်ခန္ဓာနဲ့ဥကောင်းတွေမှာရာနာတွေဖြစ်ပွားနေကြတာအသင်းတွေထဲမှာတွေ့မြင်နေကြရပါတယ်စစ်ပွဲတွေဖြစ်ပွားနေတာကအဓိကအကြောင်းဆိုပေမဲ့လည်းစစ်ကောင်စီကရခိုင်ပြည်နယ်ကိုစားတောက်ကုန်လောင်စာစီစေဝါရိခါဘာကူဘာမှတည်ဆောင်ခွင့်မပေးဘဲစစ်တွေမျိုးတစ်မျိုးကိုသာ၎င်းတို့အစီအစဉ်နဲ့တည်ဆောင်ပြီးအကန့်အသတ်နဲ့ရောင်းချပေးတဲ့အခြေအနေကအခုလိုကူးစက်ရောဂါတွေကိုကူးသမှုမလွယ်ကူတဲ့အနေအထားဖြစ်လာပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်အုပ်ချုပ်တဲ့ခေတ်မှာမြန်မာနိုင်ငံအနှံ့ပြားရာနာတွေဖြစ်ကြတာဝဲတွေပေါက်ကြတာမျိုးစေဝါမရှိလို့ပြာချပြီးလက်ဖြစ်ဆေးမီးတို့တွေနဲ့ရာနာရောဂါကူးသကြရတဲ့အခြေအနေမျိုးနဲ့နှိုင်းယှဉ်စရာဖြစ်ပြီးခေတ်တဲ့တိုင်းမှာလူသားတွေပေါ်ကျူးလွန်တဲ့ရာဆွေးမှုလို့ဆိုရမှာဖြစ်ပါတယ်။စစ်ပွဲကြောင့်အသက်သေးဆုံးခြင်းမရှိသည့်အတိုင်းစစ်ဘေးတန်းရှောင်နေကြရတဲ့လူလူတွေရဲ့ဘဝတွေကခက်ခဲလွန်းလာကြောင်းတသက်သားလုံးစိတ်ဒဏ်ရာရစရာအဖြစ်ပျက်တွေဖြစ်ပါတယ်။တတိယကပ်ဘေးဖြစ်တဲ့စားနယ်ရိတ်ခါပြက်လက်မှုကြောင့်တည်တည်ပြည့်စည်ရခြင်းကပ်ဘေးကလက်ရှိကြဲကြဲပြန့်ပြန့်ဖြစ်ပွားခြင်းမရှိသေးသည့်အတိုင်းစိုက်ပျိုးမြေတွေမစိုက်ပျိုးနိုင်၊ဟူတန်ရောင်းဝယ်မှုတွေမလုပ်ကင်နိုင်ကြတဲ့အနေအထားကနှစ်နဲ့ချီလာတဲ့အခါမှာတကြိမ်တကားမှအငက်ပေးမကြောက်သေးဘူးတဲ့မြန်မာနိုင်ငံအဖို့အငက်ပေးကြောင့်တည်တည်ပြည့်စည်ရတဲ့အဖြစ်တွေကြုံလာရနိုင်တယ်လဲရှိနေတာဖြစ်ပါတယ်ရှင
်
Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လည်ရေးတိဂီတာမှာတော့ချမ်းမြေညိုတီဆိုထားတဲ့တစ်ချိန်တုန်းကငြင်းချမ်းရမြည်လို့အမည်ရတဲ့တော်လည်ရေးတိဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။